အချမ်းပတ်ပြိပခါတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်စစ်တွေမြို့မှာညမထွက်ရအမိတ်ထုတ်ပြန်ချခဲ့တာကိုဒီနေ့စက်တင်ဘာလ17ရက်နေ့မှာတော့ပြန်လည်ရုပ်သိမ်းလိုက်ပါပြီ။တချိန်တည်းမှာပဲ UNDP လို့ခေါ်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရုံးရဲ့လက်ထောက်အုပ်ချုပ်ရေးမှူးလည်းဖြစ်နောက် Asia Pacific ဒေသဆိုင်ရာညွှန်ကြားရေးမှူးလည်းဖြစ်တဲ့ Hong Lian Shu ဟာရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာတဲ့အကူအညီတွေပေးရေးကိစ္စနဲ့လာရောက်ဆွေးနွေးဖို့အတွက်ရောက်ရှိနေတဲ့အချိန်လည်းဖြစ်ပါတယ်။ဒီအကြောင်းစုံကိုတော့မအေးမာကသတင်းပေးပို့ထားပါရရှင်။
ရခိုင်ပြည်နယ်အတွင်းမှာလူမျိုးရေးဘာသာရေးအဓိကယုံနေဖြစ်ပြီးတည်ငြိမ်မှုမရှိတဲ့မြို့နယ်တိုင်းနီးပါးမှာညမထွက်ရအမိန့်ကိုထုတ်ပြန်ထားတာပါ။ပြီးခဲ့တဲ့မတ်လကကုလသမဂ္ဂအပါအဝင်နိုင်ငံတကာ NGO အဖွဲ့ယုံတွေတိုက်ခိုက်ခံရမှုတွေဖြစ်ပြီးဒေသခံတွေနဲ့တင်းမာမှုတွေဖြစ်ခဲ့ရတဲ့စစ်တွေမြို့မှာတော့စက်တင်ဘာလ17ရက်နေ့မှာညမထွက်ရအမိန့်ကိုပြန်လည်ရုပ်သိမ်းခဲ့ပါတယ်။တည်ငြိမ်မှုတွေရှိနေပြီဖြစ်လို့ပြန်လည်ရုပ်သိမ်းတာဖြစ်တယ်လို့လည်းစစ်တွေမျိုးကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်မြကျော်ကဆိုပါတယ
်ဒီနေ့ပဲညမထွက်ရဒီ144ကိုရုပ်သိမ်းလိုက်တယ်လို့တော့ဒီမျိုးတွေအုပ်စုတွေမျိုးအဖေက
ကမ္ဘာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရုံးလက်ထောက်အုပ်ချုပ်ရေးမှူးရဲ့ရခိုင်ပြည်နယ်ကိုလာရောက်တဲ့ခရီးစဉ်အတွင်းမှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့အတူစစ်တွေမျိုးကကုလသမဂ္ဂရဲ့ဖွံ့ဖြိုးရေးအစီအစဉ်ကနေထောက်ပံ့ထားတဲ့နေရာတွေကိုတွားရောက်လေ့လာခဲ့ပြီးစစ်တွေမျိုးကမြို့မိမြို့ဖတွေကိုလည်းတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုတွေအတွင်းမှာမြို့မိမြို့ဖတွေနဲ့အပြန်အလှန်ဆွေးနွေးခဲ့တာတွေကိုလည်းစစ်တွေမျိုးကဥတန်းထွန်းကအခုလိုပြောပြပါတယ်။
ဒီခိုင်တိုင်းသားကြီးရဲ့ဟိုတမိုင်းကျောင်းအချက်လက်တွေဒီဖြစ်ရဲ့တမိုင်းကျောင်းအချက်လက်တွေကိုလူတော်တော်များများလေးလာဆက်ရှုပြီးမှလည်းအချင်းဖြစ်ပါပဲလို့ကျွန်တော်ကပြောပါတယ်။အဲ့ဒီအတွက်ကြောင့်ဒီခိုင်တိုင်းသားကြီးရဲ့အနေအထားကိုလည်းသူနားလည်ပါတယ်လို့ပြောပါတယ်။နိုင်ငံတကာမျက်နှာစာပေါ်မှာဒီခိုင်တိုင်းသားကြီးကို negative view နဲ့အဲကြည့်နေကြတာဒီဟာဟုတ်တယ်မဟုတ်ဘူးဆိုတဲ့အကြောင်းလည်းသူလာရောက်လေ့လာခြင်းနဲ့သဘောရှိတယ်လို့ပြောပါရခင်ဗျ။အဲနောက်အခုချိန်မှာသူလာတဲ့အချိန်မှာတော့ humanitarian aid လို့ခေါ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုတော့အစိုးရအဖွဲ့နဲ့ညီနိုင်ပြီးတော့တစ်သက်ခင်ဗျာတသက်ပြောင်းဆောင်ရွက်ပေးမယ်လို့သူပြောပါတယ်development လို့ခေါ်တဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်လို့တော့ရခိုင်ကျေးလက်ကြီးတက်မှာရခိုင်တိုင်းသားတွေတက်ကိုဦးစားပေးပြီးတော့အများကြီးဆောင်ရွက်ပေးမယ်လို့အဲ့လိုပြောပါတယ်ခင်ဗျာ
လူသားချင်းစာနာမှုအကူအညီတွေကိုတော့ပဋိပက္ခဖြစ်ခဲ့တဲ့လူမှုအတိုင်းပိုင်းနှစ်ခုကိုနှစ်ဖက်မျှတစွာပေးမယ်ဆိုရင်တော့ရခိုင်လူလူဘက်ကကန့်ကွက်စရာမရှိဘူးလို့လည်းဦးတန်းထွန်းကပြောခဲ့ပါတယ
် UNDP အနေနဲ့လည်းရခိုင်ဘက်မှာအခုလိုတတိယမားကြီးကြောင့်မကောင်းမြင်နေရတဲ့ကိစ္စတွေကိုဟိုကမ္ဘာအတိုင်းဝိုင်းကိုဖြန့်ချီပေးဖို့ကောင်းပါတယ်လို့ကျွန်တော်တင်ပြပါတယ်ခင်ဗျာဟိုကျွန်တော်ရခိုင်ဒီဘက်ကလည်းဟိုလူသားချင်းစာနာမှုဆိုင်ရာအဆောက်အပံ့များကိုညီညွတ်ညတ်လို့ပြီးမယ်ဆိုတဲ့တိစောက်ကိုဘာမှတော့ကန့်ကွက်စရာမရှိပါဘူးဆိုတဲ့အကြောင်းပြောတယ်
အလားတူပဲရခိုင်ပါတီတွေဘက်ကလည်းဒီလိုသဘောမျိုးတွေရှိနေတာပါစစ်တွေမျိုးကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်မြကျော်ကလည်းအခုလိုပြောပါတယ
်အဲဒီကတော့များများတတ်တတ်လုပ်ရင်တော့လက်ခံကြမေးသဘောမျိုးပါအဲလိုမျိုးဖက်လိုက်တဲ့ဘိုင်းတွေဟိုဟာလေအဲ့ဒါတော့မရှိဘူးခင်ဗျာဒါဒါဖြစ်ပေါ်နေရင်တော့လက်ခံကြမှာမဟုတ်ပါဘူ
းရခိုင်ပြည်နယ်အစိုးရဘက်ကတော့ရခိုင်ပြည်နယ်အတွင်းမှာနယ်စည်းမချဆရာဝန်များအဖွဲ့ MSF ထွက်သွားပြီးကတည်းကအစိုးရနဲ့ကျန်းမာရေးဝန်ကြီးဌာနတို့ရဲ့ကြီးကြပ်မှုတွေနဲ့ရခိုင်လူထုနဲ့ဒုက္ခသည်တွေကိုလုံလောက်တဲ့အကူအညီတွေပေးနိုင်ခဲ့တယ်ဆိုပြီးပြည်နယ်အစိုးရအဖွဲ့ကဥပဒေချုပ်ဦးလှသိန်းကတော့ဆိုပါတယ
်ကျန်းမာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့ပေါ့နော်ကျွန်တော်တို့ပြည်နယ်အစိုးရရဲ့ကြီးကြပ်မှုနဲ့ဒီနဲ့ကျမ်းမကြီးဦးစီးမှုကပဲစီမံပေးတာခင်ဗျသူတင်ပြချက်ရဆိုလို့ရှိရင်တော့သူပြုဆောင်နေတဲ့သဘောပါပဲအခုတော့လေကျွန်တော်တို့ဒုက္ခသည်စခန်းလို့တတ်မှတ်ထားတဲ့ IDP camp ကြီးကိုလည်းအနည်းဆုံးတစ်ပတ်ကိုတစ်ချိန်သွားတယ်ကျွန်တော်စစ်တွေကစခန်းတွေကတော့တစ်ပတ်ကို၅ချိန်သွားတယ်နောက်ဆေးရုံဆေးခန်းတွေလည်းဆောက်ထားပေးတယ်လက်ရှိအနေထားနဲ့ပေါ့နော်ရခိုင်ပြည်နယ်တစ်ခုလုံးရဲ့ကျမ်းမကြီးစောင့်ရှောက်မှုအတိုင်းအတာတွေရနေတယ်ဆိုလို့ရှိရင်တော့လုံလောက်နေတယ်လို့တော့ကျွန်တော်တို့ကအဲ့လိုမြင်ပါတယ်
ဒါပေမဲ့လေကုလသမဂ္ဂနဲ့နိုင်ငံတကာ NGO အဖွဲ့တွေထွက်ခွာသွားပြီးချိန်မှာတော့ရခိုင်ပြည်နယ်အတွင်းမှာကျန်းမာရေးလုပ်ငန်းတွေအတွက်စိုးရိမ်စရာတွေရှိနေတယ်ဆိုပြီးကမ္ဘာအတိုင်းဝိုင်းကရှုမြင်နေတာပါစစ်တွေမြို့မှာမလတော့ကပဋိပက္ခတွေဖြစ်ပွားခဲ့ပြီးမှာတော့ဇူလိုင်လအတွင်းမှာ MSF အပါအဝင် နိုင်ငံတကာက လူသားချင်းစာနာတဲ့ အကူအညီတွေကို ပြန်ပေးနိုင်ဖို့အတွက် အစိုးရမဟုတ်တဲ့ အဖွဲ့အစည်းတွေကို ရခိုင်ပြည်နယ်ဝန်ကြီးချုပ်က ဖိတ်ခေါ်ခဲ့ပါတယ် ကုလသမဂ္ဂ လက်ထောက်အရာရှိရဲ့ ခရီးစဉ်ကလည်း လူသားချင်းစာနာတဲ့ အကူအညီတွေ ဆက်ပေးနိုင်ရေးအတွက် သွားရောက်လေ့လာတဲ့ ခရီးစဉ်ဖြစ်ပြီး ရခိုင်ပြည်နယ်တစ်ခုလုံးရဲ့ အကျိုးစီးပွားအတွက် အကူအညီတွေ ပေးနိုင်ရေး ကုလသမဂ္ဂက စီစဉ်ဆောင်ရွက်နေခြင်းလည်း ဖြစ်ပါတယ်ရှင်